ကျမစုမုံပါရှင်ဒီကနေ့ကစပြီးတော့ရန်ကုန်တိုင်းဒေသကြီးအတွင်းကခရိုင်အစ်စ်ဗဟိုအစ်စ်ဆေးရုံကြီးကိုယုံမှာအုပ်စုလိုက်တဲ့ပြိုင်နဲ့တည်းကိုဗစ် -19 ရောဂါပိုးရှိမရှိစတင်စစ်ဆေးနေပြီဖြစ်တဲ့အကြောင်းပြောပြပေးကြပါတယ်မြန်မာနိုင်ငံတဝန်းလုံးအတိုင်းအတာနဲ့ကူးစက်မြန်ကိုဗစ် -19 ရောဂါပိုးစစ်ဆေးတွေ့ရှိမှုပေါင်းကစက်တင်ဘာလ28ရက်နေ့ညနောက်ဆုံးထုတ်ပြန်ထားချက်အရနောက်ထပ် 900 နီးပါးပိုးတွေ့ရှိတဲ့လူနာအသစ်တွေတိုးလာလို့အခုဆိုရင်တော့စုစုပေါင်းပိုးတွေ့ရှိသူက 11,600 ကျော်သွားပြီဖြစ်ပြီးကိုဗစ်ကြောင့်တည်ဆုံမှုက250ကျော်ရှိနေပြီဖြစ်ပါတယ်။ဒီလိုအခြေအနေမှာတော့ယောဂပိုးတွေ့ရှိမှုအများဆုံးဖြစ်ပွားနေတဲ့ရန်ကုန်တိုင်းဒေသကြီးအတွင်းကခရိုင်အဆင့်ဆေးရုံကြီး၄ရုံ၊ဗဟိုအဆင့်ဆေးရုံကြီး၅ရုံ၊စုစုပေါင်းဆေးရုံကြီး၉ရုံမှာအုပ်စုလိုက်လူတွေအများကြီးတပြိုင်နက်တည်းကိုဗစ် -19 ယောဂပိုးရှိမရှိစတင်စစ်ဆေးနေပြီလို့ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနပြောခွင့်ရညွှန်ကြားရေးမှူးဒေါက်တာတန်းနိုင်စိုးက VOE မြန်မာပိုင်းကိုနောက်ဆုံးအခြေအနေရှင်းပြပါတယ
်။ဒီနေ့ဆောင်ပါခင်ဗျ။ရန်ကုန်တိုင်းဒေသကြီးမှာရှိတဲ့ခရိုင်စစ်ဖေဝီလေးရုံ၊ဘိုးစစ်ဖေဝီငါးရုံ၊ကိုးရုံမှာစပြီးတော့ရန်ကုန်တိုင်းဒေသကြီးထဲမှာစတာပေါ့။အဲကိုးရုံမှာကျွန်တော်ကဒီနေ့စပြီးတော့ဒါခွဲလန်းအစပေါ့နော်ကျွန်တော်ခွဲရပါတယ်။စပြီးတော့စစ်ပါ။ဦးတည်ဦးစုတွေက၃ခုရှိပါတယ်။နံပါတ်၁ဦးတည်ဦးစုကတော့ခုနပြောရဲ့ဒီကျန်းမာရေးဝန်ထမ်းတွေဖြစ်ပါတယ်။ကျန်းမာရေးဝန်ထမ်းတွေရောနေပြီးတော့တိတိမှုရှိထားတဲ့ပုံပေါ်ရေးကျန်းမာရေးဝန်ထမ်းတွေနံပါတ်၁ဦးစုပဲဖြစ်ပါတယ်။နံပါတ်၂ဦးစုရဲ့အနေနဲ့ကတော့ PUI လို့ခေါ်တဲ့စောင့်ကြည့်ဒူနာရေးပေါ့နော်။ကျွန်တော်ယောဂလက္ခဏာတွေကြားတယ်။ဆေးရုံရောက်တဲ့အခါကျတော့ဓာမေးဦးစုပဲဖြစ်ပါတယ်။နံပါတ်၃ဦးစုကတော့ကျွန်တော်က primary contact ပေါ့နော်။အတူတူဒူနာနဲ့အနီးကပ်ထိတွေ့ထားတဲ့ဦးစုပေါ့။ရုပ်စုဥတီဖြစ်ပါတယ်
။ဒီကနေ့စတင်စစ်ဆေးတဲ့သူတွေထဲမှာတကယ်လို့ပိုးတွေ့ရှိတဲ့သူတွေကအုပ်စုလိုက်လူအများကြီး positive ဖြစ်လာရင်ဘယ်လိုရှေ့ဆက်ပြီးတော့စောင့်ရှောက်မှုပေးမလဲ။ပိုးမတွေ့ပဲ negative ဖြစ်လာတဲ့သူတွေကိုဘယ်လိုဆက်ပြီးတော့စောင့်ကြည့်မလဲဆိုတာကိုကျန်းမာရေးနဲ့အားကစားဝန်ကြီးကလည်းဥဆောင်ပြီးတော့ရန်ကုန်တိုင်းဆိုရအဖွဲ့ရန်ကုန်တိုင်းကိုဗစ် -19 ကာကွယ်ထိန်းချုပ်ရေးကော်မတီတို့အကြမ်းကြမ်းညှိနှိုင်းဆွေးနွေးမှုတွေလုပ်ခဲ့ပြီးတော့ကြိုတင်ပြင်ဆင်ထားပါတယ်လို့ဒေါက်တာတန်းနိုင်စိုးကပြောပါတယ်။
အဲ့ကျွန်တော်တို့ကတွေ့လာရင်ဘာလုပ်မလဲမတွေ့ဘူးဘာလုပ်မလဲဒါတော့မနေ့ကညအထိတော့ကျွန်တော်တို့ဆွေးနွေးခဲ့ပါတယ်ကျွန်တော်တို့ကတော့ positive ဖြစ်သွားပြီဆိုရင်တော့ကျွန်တော်က patient ကို၄မျိုးသေးစားခွဲရပါတော့နော်၁ကတော့ positive ဖြစ်တယ်ဗာလက္ခဏာမပြောင်း၂က mild symptom ပြရတယ်၃က severe symptom နဲ့ပြရတယ်နံပါတ်၄ကတော့လုံးဝ severe ဖြစ်နေတဲ့အုပ်စုပါနော်အဲ့ဒီ၄အုပ်စုမှာကျွန်တော်တို့ကပေါ်ရိုးရိုးရှင်းရှင်းစင်တန်လေးပဲကြာပြီးမပြင်းထန်တဲ့လူနာပေါ့နော်အဲ့ဒါမျိုးတော့ကျွန်တော်တက်ဆိုင်ရာဒီဇိုင်းနေတဲ့ hospital ကိုရှိပါတယ်ကျွန်တော်ယူမ1နှစ်အောင်မြင့်ဖို့ပေါ့နော်ခရင်ပေါင်းကျွန်တော် 5,000 6,000 လောက်ပြင်ဆင်ပြီးသားဖြစ်ပါပြီနောက်ထပ်လည်းထပ်ပြီးတော့တိုးနေရရရှိပါတယ်အဲခုနကနည်းနည်းပို့ပြီးတော့ပြင်းထန်တဲ့ severe ဖြစ်တဲ့ဟာတော့ကျွန်တော်သူဝနာလူအောင်မြင့်ပေါ့နော်အရင်နေ့ရှိတဲ့နေရာတွေပေါ့ဝေးပါးစီယူဖောင်ကြီးတို့ပေါ့နော်တောင်းကလာတို့နေရာမျိုးတွေမှာလည်းပြင်လို့ရင်တို့တို့ပေါ့နော
်ဒီကနေ့စစ်ဆေးမှုတွေအပြီးပိုးတွေ့ရှိမှုတွေထဲမှာကျန်းမာရေးဝန်ထမ်းတွေဆရာဝန်တူလာပြုတွေကအများဆုံးဖြစ်ခဲ့တယ်ဆိုရင်လက်ရှိကိုဗစ်တိုက်ဖျက်ကုသရေးကျန်းမာရေးလုပ်ငန်းဝင်တွေမှာရှေ့တန်းကနေအခက်အခဲစိန်ခေါ်မှုတွေနဲ့ရင်ဆိုင်ကုသပေးနေရတဲ့ကျန်းမာရေးပညာရှင်တွေအတွက်အရေးပေါ်ကြိုတင်ပြင်ဆင်ထားဖို့ကအရေးတကြီးလိုအပ်နေပါတယ်လို့လူလူကိုကျန်းမာရေးပညာပေးနေတဲ့အထွေထွေယောဂါကုဆရာဝန်ကြီးဒေါက်တာမိုးအောင်ကျော်နိုင်ကအကြံပြုပါတယ
်ကဲညာသိညာရင်ထူးထူးနဲ့ကျန်းမာရေးဝန်ထမ်းတွေမှာအဲ့လိုတွေးခဲ့လို့ရှိရင်သူတို့ကိုတိတဲ့ဖယ်ရှားလိုက်မယ်ဆိုလို့ရှိရင်အလုံးလုံးတဲ့သူတွေအတွက်ကိုအခက်အခဲများဖြစ်မလားအဓိကတော့ဒီကျန်းမာရေးဝန်ထမ်းတွေကိုဟိုလက္ခဏာမရှိတော့ကောင်းနေတော့သူတွေ positive ဖြစ်ခဲ့ရင်သူတို့နေရာမှာအစားထိုးဆောင်ရည်ပေးမယ်သူတွေလိုအပ်တယ်ပေါ့နော်ဆိုတော့အဲ့ဒီအတွက်ကိုချူတင်ပြင်ဆင်ထားမယ်လို့ထင်တယ်ဘာလို့လဲဆိုတော့ကျွန်တော်တို့ကအခုချိန်မှာ positive ဖြစ်တဲ့လူတွေကနေကျန်တဲ့လူတွေကိုမကူးစက်အောင်တိတဲ့ဖယ်ရှားထားမယ်စကူနိုင်တယ်လို့လုပ်မယ်ဆိုရဲအခြေအနေမှာရှိတဲ့အတွက်ကြောင့်လို့သူတို့လိုလစ်လက်သွားတဲ့ကျန်းမာရေးဝန်ထမ်းနေရာမှာအစားထိုးဒီ positive ထွက်သွားတဲ့သူတွေနေရာမှာအစားထိုးဖြည့်ဖို့အတွက်เนาะကျန်းမာရေးအင်အားတွေဖြည့်တင်ထားဖို့လိုတယ်ပေါ့เนาะအဲ့တော့တစ်ခါမှလည်းဒီကျန်းမာရေးဝန်ထမ်းဆရာဝန်သူများပြုတွေကိုဗိုလန်တီယာနေနဲ့စင်တာတွေမှာခေါ်ထားတာကျွန်တော်တို့တွေ့တယ်ပေါ့เนาะဆိုတော့သူတို့ထဲကနေလိုအပ်တဲ့နေရာမှာဖြည့်ဖို့အတွက်ကိုကြိုတင်စဉ်းစားထားလိမ့်မယ်လို့ကျွန်တော်အနေနဲ့စာမိတယ်ပေါ့เน
าะ COVID-19 ကာကွယ်ထိန်းချုပ်ကုသရေးအမျိုးသားအစ်စ်ဗဟိုကော်မတီဥက္ကဋ္ဌနိုင်ငံတော်ရေးတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကမနေ့ကနိုင်ငံကိုပြောကြားတဲ့အစီရင်ခံစာမိန့်ခွန်းထဲမှာတော့တောင်ကိုရီးယားနိုင်ငံကနေမှားထားတဲ့အမြန်စစ်တဲ့ဓာတ်ခွဲစမ်းသပ်ကိရိယာတွေနှစ်သိန်းရောက်ရှိလာပြီဖြစ်လို့ပိုးစစ်မှုနှုတ်ဟာမြန်လာတယ်လို့လူလူကြားမှာယောဂပိုးတွေ့တာတွေကလည်းပိုများလာနိုင်တယ်ဆိုပြီးပြည်သူကိုသတိပေးပြောကြားခဲ့ပါတယ်ရှင်ကျွန်မစုမုံမှာ